အခုရက်ပိုင်းအတွင်းပြည်သူတွေစိတ်ဝင်စားဆုံးသတင်းကတော့ရန်ကုန်တိုင်းအစိုးရအဖွဲ့ကနေ11 Media Group အမှုဆောင်အရာရှိချုပ်ဒေါက်တာသန်းထွတ်အောင်နဲ့အယ်ဒါချုပ်ဦးဝေဖြိုးတို့နှစ်ယောက်ကိုတာမွေရဲစခန်းမှာဆက်သွယ်ရေးပုံမှန်66ဂါကြီးနဲ့အမှုဖွင့်လိုက်တဲ့သတင်းပါအခုလိုဥပဒေကြောင်းအရဆောင်ရွက်ရတာဟာဒေါက်တာသန်းထွတ်အောင်ရေးသားပြီး11နေ့စဉ်သတင်းစာ11အပတ်စဉ်ထုတ်ကြားနဲ့ဒေါက်တာသန်းထွတ်အောင်ရဲ့ Facebook လူမှုကွန်ရက်စာမျက်နှာ11 Media ရဲ့ website နဲ့ Facebook စာမျက်နှာတွေတင်မကစင်ကာပူ The Straight Times နဲ့ ANN အာရှသတင်းကွန်ရက်20နိုင်ငံကသတင်းစာ22ဆောင်နဲ့ website တွေမှာဖော်ပြခဲ့တဲ့ရွေးကောက်ပွဲတစ်နှစ်ကြာသောဆိုတဲ့အိတ်တအဘော်ဆောင်းပါးကြောင့်ဖြစ်တယ်လို့ဆိုပါတယ်အစိုးရတာဝန်ယူပြီး9လကျော်အကြာမှာခုလိုသတင်းမီဒီယာတစ်ခုကိုအရေးယူရတဲ့ဖြစ်စဉ်ဘလို့ပေါ်ပေါက်လာသလဲ NLD အစိုးရဟာသတင်းမီဒီယာအပေါ်တီးခတ်မှုနည်းနေသလားဒီအရေးယူမှုဘလို့အသေးပဲဆောင်တယ်လဲဆိုတာလေ့လာဆွေးနွေးတင်ပြသွားပါမယ်
အင်္ဂလိပ်ဘာသာနဲ့နိုင်ငံပေါင်းများစွာမှပုံနှိပ်ထုတ်ဝေဖော်ပြခဲ့ပြီးမြန်မာဘာသာနဲ့ပြည်တွင်းမှထုတ်ဝေခဲ့တဲ့အဲ့ဒီအယ်ဒီတာအပေါ်မှာဒေါက်တာတန်းထွတ်အောင်က NLD အစိုးရအနိုင်ရတဲ့ရွေးကောက်ပွဲအပြီးတစ်နှစ်အကြာကာလတိုင်းပြည်မှာတိုက်ပွဲတွေပြန်ဖြစ်လာတာရခိုင်ပြည်နယ်မှာအကြမ်းဖက်မှုတွေဖြစ်လာတာကုန်စည်နှုတ်တွေမြင့်တက်လာတာငွေကြေးဖောင်းပွားမှုမြင့်တက်လာတာဆန္ဒပြပွဲတွေနေရာအနှံ့ဖြစ်လာတာစတဲ့အခြေအနေတွေဖြစ်ပေါ်စေပြီးပြည်သူလူထုအတွက်စိတ်ပြက်ဖွယ်အခြေအနေဖြစ်ပေါ်ခဲ့တယ်လို့ဖော်ပြထားပါတယ်။ရန်ကုန်တိုင်းအစိုးရကတရားစွဲဖို့အထိဖြစ်လာစေတဲ့အစာပိုင်းမှာတော့အခုလိုဖော်ပြထားပါတယ်။ရခိုင်အစိုးရလက်ထက်ကအရှိန်ရနေသော Corruption and Cronyism ကပိုပြီးအရှိန်ရလာသည်တိုင်းပြည်ကြွယ်ဝချမ်းသာမှုအများစုကိုထိန်းချုပ်ထားသောခရိုနီလူဒန်းစားနှင့်မိနစ်တစ်နှစ်ကအာဏာရလာသော NLD အစိုးရသစ်တို့အကြားဆက်နွယ်မှုကလူတွေကိုစိတ်ပျက်စေသည်။ရခိုင်ချစားပြီးသောဘျူရိုကရေစီရန်နီယာနှင့်လက်ရှိတပ်တန်း9လသားအစိုးရထိပ်ပိုင်းတို့ဆက်နွယ်မှုကလည်းလူတွေအဖို့စိတ်ပျက်စရာလူမှုကွန်ရက်စာမျက်နှာတွင်ပြန့်နှံ့ခဲ့သောတပ်တန်း9လသာရှိသေးပြီးလစာဒေါ်လာ2500ခန့်သာရှိသည့်ဝန်ကြီးချုပ်တဦးဒေါ်လာ3000ခန့်တန်သည့်ဖတ်တက်ဖီလစ်နာယီဝစ်စင်သည်ဆိုသောသတင်းကတနေ့အနည်းဆုံးလောက်ခ2ဒေါ်လာခွဲသာရသည့်နိုင်ငံသားအတော်များများကိုမကြေမနက်ဖြစ်စေခဲ့သည့်ရင်းလက်ဆောင်ကိုပေးသူမှာမကြသေးမီကမူရီဆေးဝါအမှုဖြင့်ထောင်ကလွတ်လာခဲ့သောတထေးကြီးတဦးဖြစ်ပြီးအစိုးရအကူပြောင်းမှမြို့တစ်စီမံကိန်းကိုတင်တာအောင်မြင်ခဲ့သူတဦးဖြစ်ကြောင်းသိရသည်မိမိနှင့်ခင်မင်သည့်ပတက်ဖီလစ်နာယီကိုဆွဆွမြဲမြဲဝတ်ဆင်သည့်စီးပွားရေးလုပ်ငန်းရှင်ကြီးတဦးကမူရင်းနာယီကိုမြည်သူကပေးသည့်အတီးပြုလို့မရတော့လဲသူနှင့်ဝင်းကြီးကျုပ်တို့တွေ့ကြရင်နှစ်ကြိမ်စလုံးရင်းနာရီကိုဝင်းကြီးကျုပ်ဝစ်ဆင်ထားသည်ဟုဆိုသည်ဆိုပြီးဖော်ပြထားပါတယ
်။အယ်ဒီတာအပေါ်မှာဝင်းကြီးကျုပ်တယောက်လို့ပဲဖော်ပြထားပေမဲ့ကြံတဲ့အချက်လက်တွေနဲ့ဆက်ဆက်ကြည့်ရင်ဒီဖော်ပြချက်ဟာရန်ကုန်တိုင်းဝင်းကြီးကျုပ်ဦးဖြိုးမင်းသိန်းကိုရည်ညွှန်းတယ်ဆိုတာလွယ်လွယ်ကူကူသိနိုင်ပါတယ်။ဒါအပြင်နိုင်ရီလက်ဆောင်ပေးသူဟာမူရစ်ဆေဝါအမှုနဲ့မကြမီကထောင်ကလွတ်လာတဲ့တထေးတူမြို့သစ်စီမံကိန်းတင်တာအောင်မြင်သူစသဖြင့်ရေးသားထားတော့ဒီအချက်လက်တွေနဲ့ပြည်စုံသူကလည်းဦးမော်ဝေးတယောက်ပဲရှိနေပြန်ပါတယ်။အာဘိုကိုခြုံငုံတုတ်တက်လိုက်ရင် NLD အစိုးရအဖွဲ့တွင်ခရိုနီတွေနဲ့ပေါင်းပြီးအကျင့်ပြက်လက်စားမှုတွေရှိနေတယ်။ရန်ကုန်တိုင်းဝန်ကြီးချုပ်ရဲ့ဒေါ်လာ300,000အနားကြီးလက်ဆောင်လက်ခံရယူမှုကနမူနာပဲ။ဒါကြောင့် NLD အစိုးရကိုပြည်သူတွေစိတ်ပြက်လက်ပြက်ဖြစ်စေတယ်လို့အတိအပြည့်ထွက်စီပါတယ်။ဒီလိုကြီးမားတဲ့ဆွဆွဲမှုတွေဖြစ်နေတာဒီရေးသားချက်ကိုလည်းနိုင်ငံတကာမီဒီယာတွေဝက်ဘ်ဆိုက်တွေမှာကြေကြေပြက်ပြက်ဖော်ပြခဲ့တာကြောင့်ရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းဟာမလွဲမရှောင်သာပဲသတင်းစာရှင်းလင်းပွဲလို့ရှင်းပြရတဲ့ဂိမ်းဆိုက်သွားပါတော့တယ်။အဲ့ဒီလိုမရှင်းပြခဲ့ရင်သူဟာကြီးမားတဲ့အာဂရီလိုက်စားသူအဖြစ်ထင်မြင်တာခံရနိုင်တယ်လို့အစိုးရအဖွဲ့ရဲ့အရေးယူစစ်ဆေးခြင်းဥပဒေကြောင့်အရေးယူခြင်းကိုတောင်ခံရနိုင်လို့ပါပဲ
။တကယ်တော့ဒေါက်တာတန်းထွတ်အောင်ကနေ NLD လွှတ်တော်နဲ့အစိုးရအဖွဲ့ကိုရေးသားတာအခုတစ်ခေါက်မှမဟုတ်ပါဘူး။အခုနှစ်ဆန်းလွှတ်တော်သစ်တွေစပြီးဖွဲ့စည်းချိန် NLD ကပြည်သူ့လွှတ်တော်ဒီဥက္ကဋ္ဌအဖြစ်ဥတီခွန်မြတ်ကိုတင်မြှောက်လိုက်တဲ့အခါ11 Media ကနေဥတီခွန်မြတ်ဟာမူရစေလုပ်ငန်းတွေနဲ့ဆက်ဆက်နေသလားဆိုပြီးအကြက်တဝင့်ဖော်ပြခဲ့တယ်လို့ဒေါက်တာဖင်မြင့်ကိုပြန်ကြားရေးဝန်ကြီးအဖြစ်ခန့်အပ်မယ်လို့သတင်းတွေထွက်ပေါ်ခဲ့တော့လေဒေါက်တာဖင်မြင့်ဟာအရင်သမ္မတဦးသိန်းစိန်လက်ထက်စာနယ်ဇင်းကောင်စီမှလုပ်ခဲ့ဘူးသူဖြစ်တဲ့အခွန်ရောဆောင်ထားသလားစသဖြင့်ဖော်ပြခဲ့ပူပါတယ်။ 11 Media ဟာအလားတူရေးသားချက်မျိုးအများပြဖော်ပြခဲ့ပြီးအခုနောက်ဆုံးပြဿနာမှာလဲ Editor ချုပ်ဦးဝေဖြူကသူတို့ဖော်ပြချက်မှန်တယ်။ဒီကိစ္စအကြောင်းပြောတဲ့ဦးဝင်းထိန်ကိုလည်းတရားဥပဒေအရဆောင်ရွက်သွားမယ်ဆိုပြီးတောင်းတုံ့ပြန်ခဲ့ကြပါသေးတယ်။ဒါအပြင်ဒေါက်တာတန်းထွတ်အောင်ရဲ့11 Media ဟာအရင်သမ္မတဦးသိန်းစိန်အစိုးရလက်ထက်တုန်းကလည်းနိုင်ငံဗန်နာငွေအလွဲသုံးသူများကြီးနိုင်ငံခြားဗန်စင်းများလောဒ ဒေါ်လာ၁၁ဘီလီယံအထိရှိသောမြန်မာအကောင့်၅ခုကိုအစိုးရအနေဖြင့်ဖော်ထုတ်ရှင်းလင်းရန်လိုလားဆိုတဲ့ခေါင်းစဉ်နဲ့စောင်းပါရေးပြီးအဲ့ဒီအချိန်ကသမရယုံဝင်ကြီးဦးစိုးသိန်းကိုခမည်းမာနိုင်ငံသားဗန်အကောင့်စီးရင်ရှိသလားစသဖြင့်မေးမြန်းရေးသားတာမျိုးလုပ်ခဲ့ပူပါတယ်လွှတ်တော်တွင်ဗဟိုဗန်တာဝန်ရှိသူရဲ့ရှင်းလင်းချက်အရအကောင့်၅ခုဆိုတာမမှန်တယ်လို့ဒေါ်လာ၁၁ဘီလီယံလဲတကယ်မရှိပါဘူးအလားတူငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းစဉ်ကိုလည်းကပါမစ်ပြဿနာတသာဖော်ပြခံခဲ့ရပါသေးတယ်အဲ့ဒီအချိန်က11နဲ့ပြည်တွင်းမီဒီယာတချို့ရဲ့ဖော်ပြချက်တွေကြောင့်သမရဥသိမ့်စိန်အစိုးရအဖွဲ့လောက်ရတဲ့ဟာပြည်သူတွေကြားထဲမှာပိုဆိုးတဲ့အဆိုးမြင်ဖြစ်ပေါ်စေပြီးအခြားအကြောင်းအရာတွေနဲ့ပေါင်းဆက်ခါရွေးကောက်ပွဲတောင်အရှုံးကြီးရှုံးခဲ့ရပါတယ်
အခုရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းနဲ့ NLD အစိုးရအဖွဲ့ဟာရှေ့ကသမရဦးသိန်းစင်အစိုးရကြုံခဲ့ရတာတွေအစိုးရသက်တမ်းကာလတလျှောက်အလဲဘဲကသူတို့အပေါ်ရေးသားဖော်ပြခဲ့တာတွေအားလုံးကိုသင်ခန်းစာယူပြီးဒေါက်တာတန်းထွန်အောင်နဲ့အလဲဘဲမီဒီယာကိုဥပဒေကြောင်းအရအေးယူတာဖြစ်နိုင်ပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ်